ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာနိုင်ငံဝန်ထမ်းတွေတပ်မတော်သားတွေကိုပိုင်အုပ်ချုပ်ခွင့်ရဒေသအာဏာပိုင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလစာတိုးမြင့်ပေးဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစော်မြင့်ဖေကအရေးကြီးအဆိုတင်သွင်းခဲ့တာဖြစ်ပါတယ်အဲ့ဒီအဆိုကိုပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ရမှာပထမဆုံးအနေနဲ့ပြည်အောင်စုအဆင့်လွှတ်တော်ကိုယ်စားလှယ်တွေကို70 သိန်းနဲ့တိုင်းဒေသကြီးနဲ့ပြည်내အဆင့်လွှတ်တော်ကိုယ်စားလှယ်တွေကို15 သိန်းအထိတိုးမြင့်ပေးဖို့ဆွေးနွေးအတည်ပြုခဲ့ကြပြီးနိုင်ငံတော်သမ္မတထံအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်နိုင်ငံတော်သမ္မတဦးသိန်းစိန်ကလွှတ်တော်ကိုယ်စားလှယ်တွေကိုတဖြည်းဖြည်းချင်းသာလစာတိုးမြင့်ပေးဖို့သဘောထားမှတ်ချက်ပြန်လည်ပေးပို့ခဲ့ပေမဲ့မနေ့ကကျင်းပခဲ့တဲ့ပြည်အောင်စုလွှတ်တော်မှာမူလသတ်မှတ်ချက်အတိုင်းလစာတိုးမြင့်ပေးဖို့ကိုအတည်ပြုလိုက်ကြတာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်တွေကိုတိုးပေးတဲ့လစာဟာများလွန်းတယ်လို့ဝေဖန်တာတွေရှိသလိုကုန်စည်နှုန်းဖောင်းပွားလာနိုင်တဲ့ဆိုပြီးသုံးသပ်တာတွေလည်းရှိလာပါတယ်အခြေခံအလုပ်သမားတွေကိုလစာတိုးမြင့်ပေးပြီးမှလွှတ်တော်ကိုယ်စားလှယ်တွေကိုလစာတိုးပေးတဲ့လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ
်လစာတိုးတယ်ဆိုတာဗျာစတိုးတိုးရင်လွှတ်တော်ကစတိုးလာကြီးကြတော့အိတ်ကြီးမကောင်းဘူးကွာတူရတော့တူရမှာပေါ့ဗျာတွင်းတွင်းတော့ဒီကျွန်တော်တို့ခြေကံလူသမားတွေဝန်ထမ်းတွေအစချင်းအဲ့ဒါတွေအစတိုးပြီးမှတော်တော်ကိုလည်းများနောက်ဆုံးမှတူရင်တော့ကြည့်လာတော့အခုထိဆုံးမှအစတိုးပြီးတော့အောက်ကလူတွေကဂုတိဘာမှအတန်မကြားသေးဘူးတူမယ်လားပြောပြီးဘလောက်ဆိုမသိသေးပဲဟုတ်အဲ့တော့ဟောပေါ့ဗျာတူရင်ကတော့ကောင်းပါလေအဲ့ဒါပေမဲ့လို့ဒီတူရတဲ့အတွက်ဒီအကာအညာတွေပေါ့တူရတဲ့ budget ဒီမှာကျွန်တော်တို့ဒီကောင်းကောက်ကောက်ခံရရှိမှုဘယ်လိုပြင်ဆင်ပြီးတော့တူးမြင်ကောက်ခံပါလဲလက်သာတူးတဲ့အတွက်ငနောဘန္နံကြီးကနေပေါ့ထုတ်ယူသုံးဆွဲရမယ့်အတွက်ဘယ်လိုကာမိအောင်ခြေမိအောင်ဘယ်လိုလုပ်မလဲဆိုတာကြီးအစီအစီမှန်နေလဲဆွနွေတော့မကြားအောင်လေ
လွှတ်တော်ကိုယ်စားလှယ်တွေကလာမယ့်ဧပြီလကစပြီး2016ခုနှစ်ဇန်နဝါရီလကုန်အထိအခုသတ်မှတ်လိုက်တဲ့လစာနှုန်းထားတွေကိုရရှိကြမှာဖြစ်ပါတယ်။ပြည်အောင်စုအဆင့်ဝန်ကြီးတဦးရဲ့လစာငွေ75 သိန်းရရှိချိန်မှာလွှတ်တော်ကိုယ်စားလှယ်တဦးရဲ့လစာဟာ73 သိန်းသာရရှိတာကြောင့်ကွာဟချက်တွေများနေပြီးတိုးပေးသင့်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကထောက်ပြပြောဆိုခဲ့တာတွေရှိသလိုလက်ရှိမှာလည်းလွှတ်တော်ကိုယ်စားလှယ်တွေရဲ့လစာနဲ့အခြေခံလုပ်သားတွေရဲ့လစာဟာအတော်လေးကွာဟသွားပြီဆိုပြီးထောက်ပြဝေဖန်မှုတွေရှိလာပါတယ်နိုင်ငံဘဏ္ဍာကိုအသုံးပြုရမှာတရားမျှတမှုရှိစေရေးအတွက်အခြေခံလူတန်းစားတဦးရဲ့တနေ့ဝင်ငွေနဲ့တိုးမြင့်သတ်မှတ်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တဦးရဲ့တလားဝင်ငွေကိုချိန်ထိုးကြည့်ဖို့လိုအပ်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့တာမန်ပြည်သူလူထုတယောက်ရဲ့တနေ့ဝင်ငွေနဲ့လည်းပြန်ပြီးတော့ချိန်ထိုးဖို့လိုအပ်မယ်လို့မြင်တယ်ဒါမှသာလည်းပြည်သူလူထုရဲ့ဘဏ္ဍာငွေကိုစနစ်တကျသုံးသပ်မှုပုံစံမျိုးဖြစ်မယ်လို့အလုပ်လုပ်တဲ့အလုပ်သမားတယောက်ဟာတနေ့ကို5000 6000ပဲရနိုင်တဲ့အခြေအနေမျိုးမှာလွှတ်တော်ကိုယ်စားလှယ်တယောက်ဟာ7000ယူရဲဆိုတာတရားမျှတမှုရှိပါမလားအဲ့ဒီလိုပဲသမ္မတတယောက်က3450ဆလောက်ကိုလမ်းဆောင်ယူထားတယ်ဆိုတာကိုမျှတမှုရှိပါမလားတရားပါမလားဒီလိုပုံစံမျိုးပြန်ပြီးစဉ်းစားတင်လေလို့မြင်တယ်ဗျ
လွှတ်တော်ကိုယ်စားလှယ်တွေဟာမူလရရှိတဲ့လစာအရမဲဆန္ဒနယ်မြေတွေကိုတွားရောက်လေ့လာဖို့မလွယ်ကူနိုင်တဲ့အခက်အခဲတွေရှိတာကြောင့်လစာတိုးမြင့်ပေးလိုက်တဲ့အခါလုပ်ငန်းဆောင်ရွက်မှုတွေအားကောင်းလာနိုင်မယ်ဆိုပြီးလွှတ်တော်တွင်ဆွေးနွေးခဲ့တာတွေလည်းရှိပါတယ်လွှတ်တော်ကိုယ်စားလှယ်လစာတိုးမြင့်ပေးရေးအဆိုကိုလွှတ်တော်မှဆုံးဖြတ်ရမှာဂျားနေမဲပေးခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကလစာနဲ့လုပ်ငန်းဆောင်ရွက်နိုင်မှုအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဒါတော့လာလာဒုစီဖြစ်စီမဒုစီဖြစ်စီလွတ်တော်ကိုယ်စားလှယ်ဆိုတော့မယ်မီကိုအမြဲတမ်းကြည့်တွေ့ဖို့သူ့မှာတာဝန်ရှိတာပဲအဲ့လိုပဲကျွန်တော်မြင်တယ်အဲ့ဒါတို့ကမစလို့ပါနဲ့တော့မဆိုင်ဘူးသူ့မှာဆင်းလို့ပိုဆင်းနိုင်မယ်ဆိုတာလဲအဲ့လိုတော့ပြောလို့တော့ရတာပေါ့လွတ်တော်စည်စနာအဓိကပါဗျာအဲ့ဒါနဲ့ပတ်သက်လို့ကတော့ကျွန်တော်လည်းဝင်မဆွေးနွေးဘူးဗျာဘာလို့လဲကိုကိုလာတာဒုဖို့ကိစ္စကွက်ကိုဆိုတင်လို့ဖြစ်နေတဲ့ခါကြလေအဲကျွန်တော်ကတော့ဝင်ပြီးတော့မဆွေးနွေးပါဘူးလာတာတွင်းတစ်လုံးတို့ပေါ့ဗျာအဲ့လိုတော့မဟုတ်ဘူးသူကဇန်နဝါရီလ31 2016အထိဒါကိုတိုးတယ်ဆိုပြီးပြောလိုက်တော့ကျွန်တော်လည်းသိတော့သဘောမပေါက်ဘူးနားမလည်ဘူးအမှားတော့နောက်ထပ်လာမယ့်လွတ်တော်ကိုယ်စားလှယ်ဒီဘသူလာလာဒီနှုတ်နိုင်ဆက်ခံစားစီဆိုရင်ပြီးတာပဲလေ
ပြောင်စုအဆင့်လွှတ်တော်ကိုယ်စားလှယ်တွေရဲ့လစာကို70 သိန်းနဲ့ပြည်내နဲ့တိုင်းဒေသကြီးအဆင့်လွှတ်တော်ကိုယ်စားလှယ်တွေရဲ့လစာကို75 သိန်းစီအထိတိုးမြင့်သတ်မှတ်ချက်ဟာလက်ရှိအစိုးရတပ်တန်းအတွင်းသာအကျုံးဝင်တယ်လို့ပြောင်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်မှာပါရှိပါတယ်လွှတ်တော်တွေရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလေးလာဆန်းစစ်မှုပြုလုပ်နေတဲ့ဒါနရှိဆောင်မြမဥက္ကဋ္ဌဦးချမ်းငိမ့်အောင်ကလွှတ်တော်ကိုယ်စားလှယ်တွေရဲ့စွမ်းဆောင်ရည်နဲ့တိုးမြင့်လစာနှုန်းထားတွေအပေါ်သူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ်
တို့ကိုယ်စားလှယ်တွေကလောက်ရလားတို့တဲ့ခက်ခဲရှိတို့ဒီလာတာငွေတွေတိုးတောင်းနေဆိုတဲ့အခါကြောင့်လေကျွန်တော်အနေနဲ့ကပေးတင်ပါတယ်လို့လည်းပြောချင်ပါတယ်ဒါပေမဲ့ဒီလှုပ်တော်တန်းမှာလှုပ်တဲ့လူတွေကအနစ်နာခံတဲ့လူတွေကဒီအကျိုးအတွက်လှုပ်တဲ့လူမျိုးတော့မဖြစ်စေချင်ဘူးဗျနောက်လှုပ်တော်တန်းမှာရှိမဲ့လူတွေအတွက်ကောင်းသောအကျူတဘွားဆောင်နဲ့ကောင်းမွန်တဲ့ဥပဒေတွေလုံနည်းဆောင်တာတွေကိုထားခဲ့ပြီးမှဆိုရင်တော့ကဲကိုကောင်းမွန်တဲ့လှုပ်ရပတ်တခုပေါ့နော်ကဲကိုလှက်လေကုန်ယူဝမ်းသာပါတယ်ဒါပေမဲ့အခုဟာကျတော့သတ္တဝါကာလတန်း6လပဲကျန်တဲ့ချိန်မှာမှဒိန်းလို့ပြီးတော့ဒီဇန်နဝါရီမှာဒီမျိုးလာတာ10ဒိန်းထိတိုးလာတာရောဖြစ်လာကြတော့ကျွန်တော်အနေနဲ့ကမပြည့်ပြည့်တဲ့ကိစ္စအများကြီးရှိသေးတဲ့ချိန်မှာအခုတွတ်တော်မှာရှိတဲ့လူပြည်သူဆန္ဒနဲ့ရောက်လာတဲ့လူတွေကရပိုင်ခွင့်နဲ့ရတင်နေဆိုပြီးတော့တောင်းလိုက်တာကြတော့ပြန်ငန်ကြီးလူအိမ်စားပြီးမှုမလာတဲ့ဝိုင်းပေါက်တော့
လွှတ်တော်အသီးသီးကတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကတော့တက်မတော်ကပေးတဲ့လစာသားခန်းစား권ရှိပြီးကိုယ်စားလှယ်လစာကိုခန်းစား권မရှိဘူးလို့သိရပါတယ်ရှင်